တော်ရရှိများခင်ဗျာ G8 စက်မှုထိပ်သီးရှိနိုင်ငံဖြစ်တဲ့ဗြိတိန်ကနေဒါပြင်သစ်ဂျာမနီအီတလီဂျပန်ရုရှားနဲ့အမေရိကန်ပြည်ထောင်စုကခေါင်းဆောင်တွေဟာစကော့လန်မှာကျင်းပတဲ့သူတို့ဆွေးနွေးပွဲကိုအပြစ်သတ်လိုက်ပါပြီဒီကြောင့်ပြည်စုံကို VOA ရဲ့ကာတီဆာရက်ကသတင်းပြပူထားတဲ့အတိုင်းဒေါခင်မျိုးသက်ကတင်ပြပေးပါလိမ့်မယ
်တော်တာရှင်များရှင်စကော့လန်က Glen Eagles မှာ G8 စက်မှုထိပ်သီးရှိနိုင်ငံညီလာခံစတင်ကျင်းပလုံးကဒီထိပ်တန်းဆက်မှုနိုင်ငံကြီးတွေကခေါင်းဆောင်တွေကိုဆင်းရဲမွေးတေမှုဆိုတာကိုတမိုင်းဖြစ်ဟောင်းတွေဖြစ်ပဲကြံရင်အောင်လုပ်ပြကြဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့ပါတယ်။ဆွေးနွေးပွဲအောင်မြင်ဖို့ညှော်လင့်ချက်တွေဟာကျက်သပတင်းတွေကလန်ဒန်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပြက်ပြားသွားလူနေနေဖြစ်ခဲ့ပါတယ်။ဒီလိုအကြမ်းဖက်တိုက်ခိုက်မှုတွေရှိနေပေမဲ့အစည်းအဝေးပွဲတွေကိုအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့ကြောင်းဗြိတိရှ်ဝန်ကြီးချုပ်တိုနီဘလဲကပြောကြားရင်းတုံးရကြစီမွေးထိပ်သီးညီလာခံကိုတောက်ကြာနေမှာရုတ်သိမ်းနိုင်ခဲ့ပါတယ
် There is no hope in terrorism nor any future in it worth living
ဒါပေမဲ့ဝါဒဟာရေရှည်မှာယက်တည်နိုင်မှာမဟုတ်ပါဘူးအနာဂတ်မှာရှေ့တန်နိုင်ဖို့အလားအလာလည်းမရှိပါဘူးဒီအမုန်းပေါ်မှုအခြေခံတဲ့ဝါဒအတွက်တခြားအစားထိုးနိုင်မယ့်အပြောင်းအလဲတွေရှိလာလိမ့်မယ်လို့ပြောလဲပါတယ်အဲဒါကြောင့်ကျွန်တော်တို့အနေနဲ့အကြမ်းဖက်နိုင်ငံရေးနဲ့ကွဲပြားခြားနားတဲ့ကမ်းလှမ်းချက်တွေကိုဒီကနေ့ပြုလုပ်လိုက်ပါတယ်
။ Mr. Blair အမုန်းတရားကိုပြောင်းလဲစေမယ့်အစားထိုးကမ်းလှမ်းချက်တွေထဲမှာအာဖရိကနဲ့ပါလက်စတိုင်းအာဏာပိုင်တွေအတွက်အထောက်အကူတွေနဲ့တကမ္ဘာလုံးဆိုင်ရာပုံနှိပ်လာမှုကိုဖြေရှင်းဖို့အများသဘောတူညီချက်ကိုတည်ဆောက်ဖို့အာမခံချက်တွေလည်းပါဝင်ပါတယ်။ကမ္ဘာခေါင်းဆောင်တွေဟာအာဖရိကအတွက်အကူငွေနှစ်ဆတိုးပြီးအမေရိကန်ဒေါ်လာဘီလျံ90ကူညီမယ်လို့ကတိပေးခဲ့ကြပါတယ်။ဒါအပြင်ကမ္ဘာပေါ်ကအဆင်းရဆုံးနိုင်ငံတွေထဲမှာပါဝင်တဲ့တချို့အာဖရိကနိုင်ငံတွေရဲ့ကျွေးမျိုးတွေကိုလည်းရှော့ပစ်ခဲ့ကြပါတယ်။ကုန်သွယ်ရေးသဘောတူညီချက်အစ်စ်တွေနဲ့အာဖရိကအတွက်ပံ့ပိုးကူညီခဲ့ကြတဲ့အပြင်ငြိမ်းချမ်းရေးတပ်တွေချက်ဆောင်ပေးတာနဲ့ HIV, AIDS ဆေးဝါးတွေဝေဒနာခံစားနေရသူတိုင်းရနိုင်ဖို့လှုံ့ဆော်ပေးမယ်လို့လည်းဆိုပါတယ်။တကယ်လို့အာဖရိကနိုင်ငံခေါင်းဆောင်တွေကသူတို့ရဲ့နိုင်ငံသားတွေကိုအုပ်ချုပ်မှုကောင်းကောင်းမပေးနိုင်ရင်တော့အခုပေးမဲ့ကုညီ၆ပတ်မှုတွေဟာအာဖရိကအတွက်အလကားပဲလို့လဲမစ္စတာဘလဲကပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံဝါရှင်တန်မြို့ဂျော့ဂျ်ဝါရှင်တန်တက္ကသိုလ်ကစီးပွားရေးနဲ့နိုင်ငံတကာရေးရာပါမောက်ကစတီဗန်စမစ်ကအခုလို G8 ထိပ်သီးရှင်းနိုင်ငံရဲ့အာဖရိကအတွက်အထောက်အကူပေးမယ်ဆိုတာတွေဟာနောက်ပိုင်းမှာလဲတည်တည်ချာချာတိတိကျကျလှုံ့ဆော်သွားဖို့လိုအပ်ကြောင်းပြောကြားခဲ့ပါတယ်
။ I hope we'll not just give the rhetoric.of what we're going to do in these three things that the announced program
အခုကမ်းလှမ်းချက်တွေဟာလူကြကောင်ပြောနေတာမျိုးတွေဖြစ်မသွားစေဖို့ပြောလင့်ပါတယ်အစီအစဉ်တွေကိုကျင်းပတဲ့ဆိုရင်လုံလောက်တဲ့အစီအစဉ်တွေဖြစ်ဖို့လိုသလိုအဲ့ဒီအစီအစဉ်တွေကိုလက်တွေ့လုပ်ကြဖို့လည်းလိုပါတယ
် G8 ခေါင်းဆောင်တွေဟာပါလက်စတိုင်းအတွက်အမေရိကန်ဒေါ်လာ3ဘီလျံဘူးအထောက်အပံ့တွေပေးဖို့သဘောတူခွင့်ပြုခဲ့ပါတယ်နှစ်အတန်ကြာထောက်ပံ့မဲ့ဒီငွေတွေကိုပါလက်စတိုင်းပြန်လည်ထူထောင်ရေးအတွက်အခြေခံအဆောက်အုံတွေမှာအသုံးပြုမှာဖြစ်ပါတယ်။ကမ္ဘာပူနွေးလာမှုနဲ့ပတ်သက်ပြီး1998ကျိုးတိုသဘောတူညီချက်မှာပါရှိတဲ့မှန်လုံအိမ်ဓာတ်ငွေထောက်လုပ်မှုရောပါရေးလိုအပ်ချက်တွေရှိခိုင်ခိုင်မာမာဥတည်လှုပ်ဆောင်တဲ့အလုပ်ရောအချိန်စရားကိုပါအခုညီလာခံမှာမချမှတ်ခဲ့ပါဘူး။ဒီအထက်ဆက်မှုနိုင်ငံကြီးတွေထဲမှာကမ္ဘာပူနွေးလာမှုတွေအတွက်သဘောတူစာချုပ်ကိုအမေရိကန်ပြည်ထောင်စုတနိုင်ငံကပဲလက်မှတ်မထိုးပဲကျမ်းနေသေးပါတယ်။ဒီ greenhouse gas လို့ခေါ်တဲ့မှန်လုံအိမ်ဓာတ်ငွေချုပ်လွှတ်မှုအတွက်တားမြစ်ချက်တွေချမှတ်လိုက်ရင်အမေရိကန်တွေအလုပ်အကိုင်းကိုထိခိုက်စေပြီးအမေရိကန်တွေရဲ့စီးပွားရေးကိုကမောက်ကမဖြစ်စေမယ်လို့သမရဘုတ်ကပြောပါတယ်။တရုတ်နဲ့အိန္ဒိယလိုဖွံ့ဖြိုးကြီးထွားလာနေတဲ့နိုင်ငံတွေကလည်းကြိုးတိုသဘောတူညီချက်ကိုလက်ခံထားကြခြင်းမရှိသေးပါဘူး။ G8 ဆက်မှုထိပ်သီးခေါင်းဆောင်တွေကတော့အခုသူတို့လုပ်ခဲ့တဲ့ကမ္ဘာကြီးပူနွေးမှုနဲ့ပတ်သက်တဲ့အကြီးအကျယ်ချက်ကိုဒီစိတ်တပိုင်းအောင်မြင်မှုရှိပါတယ်လို့ပြောဆိုခဲ့ပြီးဗြိတိန်နိုင်ငံမှာဒီနှစ်ကုန်ပိုင်းကျရင်ဒီအကြောင်းကိုထပ်ပြီးဆွေးနွေးကြမယ်လို့သဘောတူညီခဲ့ကြပါတယ်ရှင
် The Voice of America